င်ရဲ့နယ်မြေတွေအလိုက်တပ်ဖက်ကစီးရဲဆိုင်ရာလှုပ်ရှားမှုအလုံးကိုလေးလာကြာရပ်ဆိုင်ပေးမယ်လို့စစ်တပ်ရဲ့ကြေညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းပြီးကအပြူသဘောနဲ့ကြိုးဆိုလိုက်ကြပေမဲ့လို့တနိုင်ညာလုံးအတိုင်းအတာနဲ့အပြည့်ရက်တင်တယ်လို့လည်းထောက်ပြကြပါတယ်။လမ်းလွဲတည်ဆို့နေတဲ့ညီညာရေးလုပ်ငန်းစဉ်လမ်းကြောင်းပိုင်ရှေ့ဆက်လှမ်းနိုင်မှုစီးရဲနည်းနဲ့မဖြေရှင်းမဲ့နဲ့နိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြေရှင်းကြပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့ရှေ့ဆက်ဖို့လိုတယ်လို့လည်းတိုက်တွန်းကြပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။2018ဒီဇင်ဘာလ21ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိစစ်စင်ရေးနယ်မြေအလိုက်စီးရေးဆိုင်ရာလှုပ်ရှားမှုများအလုံးကိုရပ်ဆိုင်ပေးမယ်ဆိုတဲ့တမလောကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်အပေါ်မှာတော့ MCA အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်တိုင်းရင်းသားအဖွဲ့တွေကအပြူသဘောဆောင်တဲ့လှုပ်ဆောင်ချက်ဖြင့်ကြိုးဆိုကြောင်းအတူတူသဘောထားထုတ်ပြန်ကြပါတယ်။တဖက်ကတနင်္ဂနွေလုံးအပြည့်ခတ်ရပ်ဆိုင်ရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရောက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံကကြေညာခဲ့တာဟာနိုင်ငံရေးအရတွေ့ဆုံဆွေးနွေးမှုကိုလမ်းဖွင့်ပေးပြီးအပေါင်းလက္ခဏာဆောင်တဲ့ဖြေလျော့မှုအဖြစ်နဲ့ KMU ကရင်အမျိုးသားအစည်းအရုံးကရှုမြင်ကြောင်း KMU ဗဟိုဌာနချုပ်ကော်တူးလီကသဘောထားထုတ်ပြန်ပါတယ်။အလားတူ MCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်ထူထောင်ရေးကောင်စီ RCSS ဘက်ကလည်းဒီလိုစစ်တပ်ရဲ့ကြေညာချက်ဟာလမ်းလွဲတိစို့နေတဲ့မြမညီညာရေးလုပ်ငန်းစဉ်ကိုလမ်းကြောင်းမှန်အပေါ်ပြန်လည်တွန်းတင်တက်မှတ်စေတဲ့လုပ်ရအဖြစ်ကြိုးဆိုပါတယ်လို့ပြောပါတယ်။ RCSS အနေနဲ့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတက်မတော်နဲ့တည်တံ့တွေ့ဆုံဆွေးနွေးဖို့အစဉ်တစိုက်ကြိုးပမ်းနေတဲ့ကာလဖြစ်တာမို့ဒီကြေညာချက်ကိုကြိုးဆိုတာလို့လည်းဆိုထားပါတယ်။စစ်တပ်နဲ့ညီညာရေးလုပ်ငန်းစဉ်တွေမှာရှေ့ဆက်ဆွေးနွေးဖို့သဘောတူညီခဲ့ကြတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတစ်ဖွဲ့ဖြစ်တဲ့ဝါတီနဲ့သွေးစီညီညွတ်ရေးတက်မတော် UWSA အဖွဲ့ဘက်ကလည်းအလားတူကြိုးဆိုပြီးတော့ညီညာရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်သွားကြမယ်ဆိုတာကိုလည်းဒီကနေ့ဒီဇင်ဘာလ22ရက်နေ့နေ့စွဲနဲ့ကြေညာခဲ့ပါတယ်။ရခိုင်ပြည်လူမျိုးရေးပါတီ ALP ဘက်ကတော့ဒီကြေညာချက်အပေါ်အပြူသဘောဆောင်တဲ့လုပ်ရအဖြစ်ရှုမြင်ပေမဲ့လို့အပြည့်ရမဲ့နယ်မြေတွေထဲမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်မပါဝင်တဲ့အပေါ်မှာတော့စိုးရိမ်မိကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ညီညာရေးလုပ်ငန်းစဉ်မှာပါဝင်သင့်ပါဝင်ထိုက်သူများအားလုံးပါဝင်စေလိုပါတယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ညီညာရေးဖော်ဆောင်ရေးအဖွဲ့ဝင်ဒေါ်စောမရရာဇာလင်းကအခုလိုပြောပါတယ်
။အဲ့ဒါကြောင့်မို့လို့အခုလိုထုတ်ပြန်လိုက်တာကိုကြိုးဆိုတယ်လို့ပဲဒီထက်ပိုပြီးတော့ညင်းနဲ့အရှင်အဟုံမြင့်တယ်အမေသာကမြင့်တယ်တိုင်းပြည်လုံးတနိုင်ငံလုံးအတိုင်းသာဆောင်တဲ့တိခတ်တက်ခတ်မှုမျိုးကိုအလုံးရက်ဆက်လိုက်ခြင်းအပြင်ပို့ပြီးတော့အကျိုးရှိနိုင်တယ်လို့ကျွန်မအနေနဲ့သုံးသပ်ပါတယ်ဒါပေမဲ့ကျွန်မပြောချင်တာကတော့ရခိုင်ပြည်ဘက်မှာလည်းတိုက်ပွဲတွေရှိနေသေးတဲ့အပေါ်မှာစိုးရိမ်ပူပါမှုတွေရှိပါတယ်ဘာကြောင့်လဲဆိုတော့ဒီအနောက်ပိုင်းဒေသခံအချို့နေနေတက်တော့ဒီစိတ်မက်မှာပါလာတာမရှိသေးပါဘူးဟုတ်တယ်ကျွန်မအနေနဲ့ပြောချင်တာကတော့အတနိုင်ငံလုံးအတိုင်းအတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စေးကြောင်းကိုကြေညာခြင်းအဖြစ်ပို့ပြီးတော့အကျိုးရှိနိုင်တယ်။ညီကရေးလုပ်ငန်းစဉ်ကိုပို့ပြီးတော့အထောက်အကူပြုနိုင်တယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်း NCA ပါပြဋ္ဌာန်းချက်တွေကိုပို့ပြီးတော့အကောင့်ထည့်ဖွင့်နိုင်နေပြီလို့ယုံကြည်ပါတယ်
။ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာစီးရဲတင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲအခုလိုတပ်ဖက်ကစီးရဲဆန်ရလှုပ်ရှားမှုတွေအလုံးရပ်ဆိုင်ပေးမယ်လို့ကြေညာချက်အပေါ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းပြန်ပြီးကြိုဆိုကြတာကတော့ညီငယ်ရေးလုပ်ငန်းစဉ်ရှေ့ဆက်အလားလာကောင်းဖြစ်ရှုမြင်ပေမယ့်အခြေအနေတွေကိုတော့စောင့်ကြည့်ရအောင်မယ်လို့မြမညီညာရေးလေးလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအမြင့်ကသုံးသပ်ပါတယ်
။အပြည့်ရထားမယ်ဆိုတဲ့ကိစ္စကဒီဘက်ကစစ်တိုင်းကြီးပေါ့နော်အဖွဲ့ရှိဖွဲ့ရှိတဲ့စစ်တိုင်းကအခုကရပ်တယ်ဆိုတော့ဒါကဘာဖြစ်ပြောလောလောဆယ်တိုက်ပွဲတွေပါလေအဲ့ဒီဘက်မှာဖြစ်နေတော့ကောင်းတဲ့ကိစ္စပေါ့ဒါပေမဲ့မပြည့်တော့မပြည့်စုံဘူးဒါဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မှာဆိုရင်တိုက်ပွဲတွေဖြစ်တယ်အဲ့ဒီစစ်တိုင်းကမပါဘူးအဲ့ဒါတစ်ချက်ပေါ့တစ်ဖက်မှာကလည်းဟို NCA စာချုပ်နဲ့တွားနေတာတွေရှိတယ်အဲ့ဒီဥစ္စာကလည်းဟိုဘယ်လိုလဲဟန်ကျွေးညီပေါ့နော်မထိခိုက်ဖို့တော့လိုတာပေါ့ဒါပေမဲ့လက်တွေ့မှာဘယ်လိုတွားမလဲဆိုတော့မသိသေးဘူ
းမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကလည်းလှုပ်လှုပ်ခက်ခက်ဖြစ်လာနေတဲ့မြန်မာနိုင်ငံရဲ့လက်ရှိအနေအထားပေါ့အခုလိုရှုမြင်ပါတယ
်တရှိသိုးရစက်မလို့နဲ့ဟိုတိုင်းနာလက်နက်ကိုင်အဖွဲ့စည်းပေါင်းဆောင်တွေရှားမှာဒီသဘောတူညီချက်တည်းရရတဲ့အခုညနာဆုံးပြီးပြည့်စုံဆုံးနေအဖြစ်ရှားနိုင်မှုကဆိုပြီးတော့အရေးကြီးတယ်လို့မြင်တယ်။အတမတော်အနေနဲ့ဖြစ်နိုင်တဲ့ဆိုရင်เนาะဒီအပြည့်ဆိုင်ရစဲမှုကိုတနိုင်ငံလုံးအတိုင်းအတာနဲ့ကျွမ်းချုံပြီးတော့အသက်ထုတ်ပြန်နိုင်မှုလိုအပ်တယ်။အဲဒီလိုထုတ်ပြန်ပြီးတာနဲ့တစ်နိုင်ငံတည်းအဲနာမျက်နှာကြိုင်အဖွဲ့အစည်းတွေကလည်းအတမတော်နဲ့ထပ်ပြီးတနိုင်ငံလုံးအပြည့်ဆိုင်ရစဲကြောင်းထုတ်ပြန်မှုလိုအပ်တယ်။ နောက်စည်ရေးလှုပ်ရှားမှုတွေကိုတနိုင်ငံလုံးမှာရပ်ဆဲထားနိုင်မှုလိုအပ်တယ်နိုင်ငံကြီးကတွေ့ဆုံဆွေးနွေးမှုတွေကိုလုပ်တာဟာပို့ပြီးတော့အကျိုးရှိနိုင်တယ်ပို့ပြီးတော့ပြည်တယ်ရှိနိုင်တယ်လို့ကျွန်တော်အသုံးသတ်ပါတယ
်သဘောထားအတိအသင့်ထုတ်ပြန်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒီဘက်ကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့အင်အားသုံးစည်ရေးနည်းတွေနဲ့မဖြစ်ရှိမဲနိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြည့်ရှင်းကြပြီးလက်ပြကျတဲ့လုပ်ရည်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးရှေ့ဆက်ဖို့လိုတယ်လို့လည်းတိုက်တွန်းထားကြပါတယ်ရှင်